မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာကြောင့်စစ်မှုထမ်းလိုတဲ့လူငယ်တွေဟာထိုင်းနိုင်ငံထဲကိုဝင်ရောက်လာနေကြတာကိုတားဆီးတဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြန်မာဘက်ခြမ်းကလူဝင်မှုကြီးကြပ်ရေးလဝကစစ်ဆေးဂိတ်တွေမှာလူငယ်တွေကိုစစ်ဆေးမှုတွေများနေပါတယ်။ထိုင်းနိုင်ငံဘက်ခြမ်းမှာလည်းဒီလိုမျိုးတရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေတာကိုကာကွယ်နိုင်ရေးစစ်သားအင်အားတွေတိုးချဲ့ထားပြီးတော့လုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာကြောင့်စစ်မှုထမ်းလို့တဲ့လူငယ်တွေဟာနယ်စပ်ထွက်ပေါက်တွေကနေထွက်ခွာလာနေကြပေမဲ့စစ်ကောင်စီဘက်ကတော့ဒါဟာကောလာဟာလသတင်းမှားတွေအဖြစ်ပြောဆိုနေတာပါ။တစ်ဆက်တည်းမှာပဲအခုလိုမျိုးနယ်စပ်ကိုထွက်လာသူတွေများတဲ့အတွက်နယ်စပ်တံတားတွေမှာလည်းစစ်ဆေးမှုတွေပိုများလာတယ်ဆိုပြီးမဲဆောက်မြောက်ရီတံတားပေါ်ကစစ်ဆေးမှုအခြေအနေနဲ့ပတ်သက်လို့မျက်မြင်တွေ့ရသူတဦးကလည်းအခုလိုပြောပါရယ်
။လာမြန်မာလာဝကဘက်ကလည်းဆက်တယ်ရဲရဲဆက်တယ်မှာမြန်မာဘက်ကရဲရဲဆက်တာအကုန်ဆက်တာပါ။သူပူပေါင်းပြီးဆက်ကြ။ဟုတ်ကဲ့လူငယ်ပိုင်းတော့မှအသက်30ကျော်တွေပါပေါ့အဆက်တာမှာအကုန်ဆက်တယ်။ဒီ session နဲ့အသက်ကအကုန်အကုန်လုံးဆက်တယ်40နာ40နာပြည့်အကုန်လုံးဆက်တာ။အပေါ်လမ်းကတွေထွက်လာတဲ့အခါကျတော့ဒီလိုကျွန်တော်တို့ဟိုရက်ွက်တွေဟိုမြို့နယ်တွေမှာရောဒီလိုဟိုဥစားပေါ့ဘယ်လိုခေါ်ပါတော်ဥစားတေးဝင်ဥစားပေါ့ဖန်ဝရန်ထုတ်တာတော့ဝရန်ပါတဲ့သူဝရန်ထုတ်တာတဲ့လူတွေပါလားမပါလားသူအရာသင်ချစစ်ဆေးတယ်မှာ
တိုင်းဆိုရကတော့အောက်ဖက်တရားမဝင်လမ်းတွေကနေမြန်မာတွေဝင်ရောက်လာတာကိုတားဆီးဖို့လုံခြုံရေးကိုတိုးချဲ့ချထားပါတယ်စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်လာပြီးတပတ်အတွင်းမှာယာကနန်းနဲ့လူငယ်တွေထိုင်းမြန်မာနယ်စပ်တွေမှာဖမ်းမိနေတာပါအခုအခါမှာတော့နယ်စပ်လုံခြုံရေးကိုထိုင်းဘက်ကလည်းတိုးပြီးတော့ချထားတယ်ဆိုပြီးသူကဆက်ပြောပြပါတယ
်အပေါ်မှာတရားကိစ္စဒီမှာကအစ်စ်စ်အားများတယ်များတဲ့ခါကျခလေးတွေကဒီဆက်တဲ့ခါကျခလေးတွေဆွဲအားကိုရခိုင်လုံးချက်ရှိမှသူကဒီဘက်ကိုဖိကြည့်ရအဲ့တော့တရားဘောကမဆက်တော့ရမ်းချက်ခဲ့တဲ့ခါကျခလေးတွေကဒီအောက်ဘက်ကိစ္စတွေအောက်ကိစ္စတွေပိုးကိစ္စတွေပဲကြီးကြနောက်ကဒီရပိုင်းတဲ့မှာဆိုလို့ရှိရင်ရောက်340လောက်တုံးမိထားတာရှိတယ်ပိုးပတ်ပတ်ဒီဘက်နောက်ထပ်ပင်ရပကရပချမ်းကြီးကူလာခဲ့တာမင်းတို့ရတဲ့ဒီဘက်မှာထိုင်းဘက်မှာလာတူမြင်လာတာရှိတယ်။နေဆက်တွေမှာစစ်သားတွေတူမြင်လာတာရှိတယ
်။ထိုင်းဘက်ကအောက်လန်းနေမှာတင်းကျပ်ထားတယ်လို့မြန်မာဘက်ကတရားပေါ်မှာတော့ပုံမစီစစ်မှုတွေရှိတယ်လို့လည်းကုံတယ်တွေကပြောပါတယ်
။ဟုတ်တယ်အောက်စစ်သားတွေစောင့်နေထိုင်းဘက်က
မြန်မာဘက်ကဒီဘက်ကတော့အောက်ကတော့မကျအောင်တရားပေါ်ကကျတ
်စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့သတင်းဌာနအသီးသီးကရေးသားမှုတွေပညာရှင်တွေလူခွင့်ရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်မှုတွေကိုစစ်ကောင်စီကပြန်လည်တုံ့ပြန်တာကတော့ဝါရပြန့်လှုပ်ဆောင်မှုတွေအဖြစ်သားပြောဆိုခဲ့ပါတယ်။အခုဆိုရင်စစ်မှုထမ်းဥပဒေထွက်ပြီး6ရက်အတွင်းမှာတော့ထိုင်းနိုင်ငံကိုတရားဝင်ဗီဇာလျှောက်ပြီးထွက်ဖို့ကြိုးစားတဲ့လူငယ်တွေလည်းအများအပြားဖြစ်နေပြီးထိုင်းတန်ယုံကတနေ့ကိုလူ400ပဲလက်ခံမယ်ဆိုပြီးကြေညာခဲ့ရပါတယ်။ဒါအပြင်နိုင်ငံကလက်မှတ်တွေရဖို့ပေါက်ဈေးကလည်းသိန်း30လောက်ထိထိုးတက်သွားပါတယ်။မြန်မာပြည်တွင်းကမိဘတွေကလည်းသူတို့ရဲ့သားသမီးတွေစစ်တပ်ထဲမဝင်ရရေးအတွက်ညီမျိုးစုံနဲ့အပြင်ရောက်နိုင်ရေးကြိုးစားရမှာခိုင်မြမာနေဆက်ကတရားမဝင်လမ်းတွေကလည်းဆင်လွတ်နေတာတွေရှိနေပါတယ်ရှင်